NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာပြည်သူတွေကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်တွင်မှစပြီးဆောင်ရွက်နေပါပြီ။ပရမအဆင့်အနေနဲ့ဖွဲ့စည်းပုံတွေကဘယ်အချက်တွေကိုဘယ်လိုပြင်ရင်ကောင်းမလဲဆိုတာရှာဖွေဆွေးနွေးဖို့ပူးပေါင်းကော်မတီတရဖွဲ့နိုင်အောင်လွှတ်တော်တွင်အဆိုတင်ပါတယ်။တမန်တော်သားအမတ်တွေကပြင်းပြင်းထန်ထန်ကန့်ကွက်ပေမဲ့မဲခွဲဆုံးဖြတ်ပြီးအဆိုကိုအတည်ပြုနိုင်ခဲ့ပါတယ်။ဒုတိယအဆင့်အနေနဲ့လွှတ်တော်မှနေရာရထားတဲ့အမတ်အ ਨੇ များလိုက်အချိုးကြအရေးအတွက်နဲ့ပူပေါင်းကော်မတီတရဖွဲ့ဖို့ဖေဖော်ဝါရီ၈ရက်နေ့ကအစည်းအဝေးတစ်ခုလုပ်ပါတယ်။ပြည်တော်စုလွှတ်တော်နိုင်ငံကကိုယ်တိုင်တက်ပြီးပါတီကိုယ်စားလှယ်တွေတမန်တော်သားကိုစားပြုသူတွေတက်ရောက်ကြပေမဲ့အငင်းပွားမှုအများကြီးပေါ်ပေါက်ပြီးပူပေါင်းကော်မတီမဖွဲ့နိုင်ခဲ့ပါဘူး။နောက်ဆက်တွဲအဖြစ်ဖေဖော်ဝါရီ၅ရက်နေ့မှာနောက်ထပ်အစည်းအဝေးကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာလည်းပူပေါင်းကော်မတီတရမဖွဲ့စည်းနိုင်ုံမကနောက်ထပ်အဲ့လိုအစည်းအဝေးမျိုးဘရော့ကျင်းပမယ်ဆိုတာကိုတော့မဆုံးဖြတ်နိုင်ခဲ့ပါဘူး။လွှတ်တော်တွင် NLD ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးအဲ့လိုအကြက်တဲပြဿနာပေါင်းစုံနဲ့ကြုံနေရချင်းပြည်ခံမျိုးပါတီဘက်ကလည်းဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းတစ်ခုလွှတ်တော်ကိုတင်သွင်းထားပြီးပါပြီ။ပြည်ခံမျိုးကတင်တဲ့ဥပဒေကြမ်းမှာဖွဲ့စည်းပုံတွေကဘယ်အချက်ကိုပြင်မှာလဲ။အောင်မြင်မှုရောရနိုင်မလား။နောက်ဆက်တွဲဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုတ္တပတ်လေ့လာသုံးသပ်ကြည့်ပါမယ်။
ပြည်ခိုင်ပြူပါတီခေါင်းဆောင်တယောက်ဖြစ်တဲ့လွတ်တော်အမတ်ဦးတောင်အေးရဲ့ထုတ်ဖော်ပြောဆိုချက်အရသူတို့တင်ထားတဲ့ဥပဒေကြမ်းထဲမှာ2008ဖွဲ့စည်းပုံခြေခံဥပဒေတွေကပုံမှန်261တခုတည်းကိုပဲပြင်ဖို့ထည့်သွင်းထားတယ်လို့ဆိုပါရယ်ပုံမှန်261ဆိုတာပြည်내နဲ့တိုင်းဝင်ကြီးချုပ်ခန့်အပ်ခြင်းနဲ့ဆိုင်တဲ့ပုံမှန်ဖြစ်ပြီးကာကြီးကနေငါအထိငါချက်ပါပါတယ်ပြည်ခိုင်ပြူကတော့ဝင်ကြီးချုပ်ရဲ့အရေးချင်းသတ်မှတ်ချက်နဲ့ဆိုင်တဲ့ပုံမှန်261ကာကြီးပါအချက်တွေကိုတော့ပြင်မှာမဟုတ်ပဲကြံ၄ချက်ကိုတော့ပြင်မယ်လို့ဆိုထားပါတယ်အကြံပြင်ပြောရရင်လက်ရှိဖွဲ့စည်းပုံအရပြည်내နဲ့တိုင်းဝင်ကြီးချုပ်တွေအဖြစ်သက်ဆိုင်ရာပြည်내နဲ့တိုင်းလွှတ်တော်အမတ်တွေတဲကတယောက်ယောက်ကိုသမရကဒိုက်ရိုက်ခန့်အပ်ပိုင်ခွင့်ရှိတဲ့အခြေအနေကနေသက်ဆိုင်ရာပြည်내နဲ့တိုင်းလွှတ်တော်ထဲမှာပဲမဲပေးရွေးချယ်စီပြီးအဲ့ဒီလူကိုသမရကခန့်အပ်ပေးဖို့ဖြစ်ပါတယ်ဒီချက်ဟာသက်ဆိုင်ရာပြည်내နဲ့တိုင်းမှာအနိုင်ရတဲ့ပါတီကနေဝင်ကြီးချုပ်ရွေးချယ်နိုင်တဲ့အခွင့်အရေးရလာမှာမို့တိုင်းသောပါတီတွေဘက်ကလည်းလက်ခံသဘောတူမဲ့ဒီရင်ကလေးကတောင်းဆိုနေတဲ့အချက်လည်းဖြစ်ပါတယ်ဒီခိုင်ဖြိုးကပုံမှန်261ပြင်မဲ့ဥပဒေကြမ်းလွှတ်တော်ရဲကိုတင်နိုင်ဖို့ကိုယ်စားလှယ်20ရာခိုင်နှုန်းရဲ့ထောက်ခံချက်လိုအပ်ပါတယ်ဒီခိုင်ဖြိုးဟာလွှတ်တော်ရဲမှာအမတ်နေရာ6ရာခိုင်နှုန်းကျော်ပဲရထားတာဖြစ်လို့အခုဥပဒေကြမ်းတင်ဖို့တက်မတော်သားအမတ်တွေရဲ့ထောက်ခံမှုရပြီးဖြစ်တယ်လို့မှတ်ယူနိုင်ပါတယ်။တနည်းပြောရရင်ပြည်ခိုင်ဖြိုးကပြင်မဲ့ဒီဥပဒေကြမ်းဟာပြည်ခိုင်ဖြိုးနဲ့တက်မတော်သားကိုယ်စားလှယ်တွေပေါင်းပြီးတင်တဲ့ဥပဒေကြမ်းလို့တောင်ပြောနိုင်ပါတယ်
။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့ထိပ်သီးအစည်းအဝေးကာလကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောခဲ့တဲ့မိန့်ခွန်းနဲ့လည်းဆက်ဆက်ကြည့်နိုင်ပါတယ်။သူပြောခဲ့တာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တကယ်လိုအပ်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်တာဖြည့်ဆွတ်တာကိုမူအဖြစ်သဘောတူပေမဲ့ကိုယ်နိုင်ငံရေးလိုဘကိုဖြည့်ဆည်းဖို့ NCA လမ်းကြောင်းကိုတလွဲအသုံးချပြီးအခြေခံဥပဒေနဲ့အခြားဥပဒေတွေကိုပြင်ဆင်တာဖြည့်ဆွတ်တာကိုတော့သဘောတူညီဖို့ခက်မယ်လို့ဆိုပါတယ်။ဒါအပြင်2015ရွေးကောက်ပွဲအပြီးထွက်ပေါ်လာခဲ့တဲ့အချို့တိုင်းသားတွေရဲ့ဆန္ဒသဘောထားအရတိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာမဲအများစုရရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲနဲ့ပဲတိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်တွေကိုရွေးကောက်တင်မြှောက်နိုင်ခွင့်ဟာလဲထဲ့သွင်းစဉ်းစားရမယ့်ကိစ္စတရဖြစ်ပါတယ်လို့ဆိုထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဝန်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်တွေကိုယူခင့်ပေးသလိုအစိုးရရန်တရာတည်ငြိမ်မှုပြည်နယ်နဲ့တိုင်းအုပ်ချုပ်ရေးမှုဂါဗနာတွေကိုလဲခန့်အပ်သင့်တယ်လို့ပြောထားပါတယ်။ဒါကိုကြည့်ရင်ပြည်ခိုင်ဖြိုးကတင်တဲ့ပုံမှန်261ပြင်ရေးဟာတမတော်ဘက်နဲ့သဘောထားအတူတူပဲဆိုတာပိုပြီးနားလည်နိုင်ပါတယ်။
ဖွဲ့စည်းပုံပြင်ရေးကိုဖွဲ့စည်းပုံပါနီလန်အတိုင်းတင်လာပြီးဆိုလွတ်တော်ဘက်ကလက်ခံဆွေးနွေးပေးရမှာသိကြပါရယ်။တိခိုင်ဖြိုးကပြင်ဖို့တင်လာတဲ့ပုံမှ261ကိုတကယ်လို့ NLD ဘက်ကထောက်ခံနေဆိုရင်ပြုပြင်ရေးအောင်မြင်မှာပါ။နောက်ကြောင်းကိုနည်းနည်းပြန်လှည့်ကြည့်ရင်အရင်သူရဥရွှေမန်းလွတ်တော်ခေါင်းဆောင်ဖြစ်နေတဲ့ကာလတုန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းတင်စဉ်တုန်းကလည်းအဲ့ဒီပုံမှ261ပါဝင်ခဲ့ပြီးဖြစ်ပါရယ်။တင်တဲ့ပြည်ခိုင်ဖြိုးအုပ်စုနဲ့အဲ့ဒီအချိန်ကအတိုက်ခံဖြစ်နေတဲ့ NLD အုပ်စုနှစ်ခုစလုံးကအဲ့ဒီအချက်ကိုလက်ခံပေမဲ့တက်မတော်ဘက်ကလက်မခံတဲ့အတွက်ပြင်ဆင်နိုင်ခြင်းမရှိခဲ့ပါဘူး လက်ရှိလွတ်တော်အနေနဲ့အဲ့ဒီဥပဒေကျမ်းကိုအတည်ပြုပေးလိုက်ရင်ပုံမှန်261ပြင်ဆင်ရေးဟာပြည်လုံးကျွတ်ဆန္ဒခံယူပွဲလုပ်ဖို့မလိုတဲ့ပုံမှန်ဖြစ်တာကြောင့်ပြင်ဆင်ရေးလွယ်လွယ်ကူကူပြီးမြောက်သွားပါလိမ့်မယ်။နောက်ထပ်အရေးကြီးတာတစ်ခုကပုံမှန်261ကိုပြင်ဆင်ပြီးတဲ့နောက်2020ရွေးကောက်ပွဲပြီးနောက်မှာအသက်ဝင်မယ်ဆိုရင်တိတ်ပြီးထူးခြားမှာမဟုတ်ပါဘူး။ချက်ချင်းလက်ငင်းအသက်ဝင်စေမယ်ဆိုရင်တော့လက်ရှိရခိုင်အမျိုးသားပါတီနဲ့ပြည်ခိုင်ဖြိုးပါတီကအနိုင်ရထားတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဝင်ကြီးချုပ်အပြောင်းအလဲအစိုးရအဖွဲ့အပြောင်းအလဲပေါ်ပေါက်လာနိုင်ပါတယ
်။တကယ်တော့ပုံမှန်261ပြင်ဆင်ရေးဆိုတာဟာ2008ဖွဲ့စည်းပုံတည်းကဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့မကိုက်ညီတဲ့အချက်တစ်ချက်လောက်ကိုပြင်ဆင်ခြင်းတဲ့ဆိုတဲ့အဓိပ္ပာယ်ပဲဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီအောင်ဆိုရင်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဒန်းတို့အဆင့်တန်းထားပေးတာမျိုးအပါအဝင်အချက်များကြီးပြင်ရပါဦးမယ်။ဒီမိုကရေစီတိုင်းပြည်တည်ဆောက်ဖို့ဆိုရင်လည်းအလားတူဖွဲ့စည်းပုံတွေကအချက်အများကြီးပြင်ရမှာဖြစ်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံကိုတကယ်ပြင်ဖို့ဆန္ဒရှိတဲ့ NLD အနေနဲ့အချက်တွေအများကြီးပြင်ဖို့အခြေအနေမပေးသေးခင်မှာတိုင်းသားတွေလိုလားတောင်းတနေတဲ့ကိုယ်ပိုင်အုပ်ချုပ်ရေးတကယ်ရှိတယ်ဆိုတာကိုတသက်ပြစရာအချက်တစ်ချက်ဖြစ်လာနိုင်တဲ့ပုံမှန်261ပြင်ဆင်ရေးကိုလည်းထောက်ခံအားပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်။